ဥပမာကဲလို့ခေါ်တဲ့သမရဗရက်ဥပမာရဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုအစားထိုးမဲ့ဥပဒေကြံပေါ်လုံလောက်တဲ့ထောက်ခံမှုမရတာအတွက် Republican လူများစုခေါင်းဆောင် Mitch McConnell ကတောင်းပန်ပါတယ်ဥပမာကဲကိုဖျက်သိမ်းနိုင်ရေး Republican တွေဘက်ကမပြီးဆုံးသေးဘူးလို့လဲ Mitch McConnell ကမနေ့အင်္ဂါနေ့မှာပြောပါတယ်ကျန်းမာရေးဆောင်ရှားမှုဥပဒေပြုပြင်ကြောင်းလဲရေးအတွက်ဒီမိုကရက်တစ်ဘက်ကမကူညီခဲ့တဲ့အပေါ်မှာလည်းအထက်လွှတ်တော်လူများစုခေါင်းဆောင်ကအပြစ်တင်ပါတယ်Republican တွေဘက်ကကျန်းမာရေးဆောင်ရှားမှုဥပဒေကြမ်းကိုဘယ်သူမှမပါဘဲသူတို့ဖာတာတကပိတ်ရေးဆွဲခဲ့ကြတာပါလက်ရှိကျန်းမာရေးဆောင်ရှားမှုဥပဒေအောက်မှာအာမခံကြီးညှင့်တက်လာတာနောက်ပြည်내အများအပြားရဲ့ကျန်းမာရေးအစီအစဉ်ထဲမှာပါဝင်ကြတဲ့အာမခံကုမ္ပဏီတွေရောကြလာတာတွေအပါအဝင်လက်ရှိ Obamacare ရဲ့အာဏာချက်တွေကိုပူပေါင်းဖြေရှင်းဖို့ Democrat တွေဘက်ကတောင်းဆိုခဲ့တာပါပါတီနဲ့စလုံးပူပေါင်းဆောင်ရွက်ဖို့အတွက်လမ်းဖွင့်ထားပြီးRepublican တွေဘက်ကဖျက်ဆော်လာဖို့သာလိုပါတယ်လို့အထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကပြောပါတယ်။သမ္မတ Trump က Obamacare ရဲ့မအောင်မြင်မှုတွေကိုလစ်လျူရှုထားဖို့ Republican တွေကိုတိုးအားပေးပြောဆိုနေတဲ့တစ်ချိန်တည်းမှာပဲ Democrat တွေကတော့ဘလို့ပြင်ဆင်မလဲဆိုတာနဲ့ပတ်သက်ပြီးအထောက်အကူရဖို့ကန့်ကွက်နေတာဖြစ်ပါတယ်ရှင်။